အဝတ်အထည်တွေကိုအယောင်ဆိုးတဲ့ဓာတ်ဥဆိုးဆေးတွေကိုသုံးပြီးစားစရာတွေရောင်းကောင်းအောင်လုပ်ကြတာတွေနဲ့အကျော်တွေချွတ်ရအောင်ပလတ်စတစ်ထည့်ပြီးကြော်ကြတာတွေရဲ့အန္တရာယ်ကြီးမားပုံကိုဒီတစ်ပတ်မှာပြောပြပေးပါစေ။လွန်ခဲ့တဲ့3နှစ်2009ခုနှစ်တုန်းကအစားအသောက်တွေထဲမှာပိုးချီသုံးမွေ့နဲ့တရေတွေကိုအယောင်ဆိုးတဲ့ Oramin O ဆိုးဆေးတွေတွေ့နေရတယ်လို့ကျန်းမာရေးဝန်ကြီးဌာနအစားအစာနဲ့ဆေးဝါးဆိုင်ရာကနေသတင်းထုတ်ပြန်ခဲ့ပြီးဒီဆိုးဆေးတွေဟာလူတွေအတွက်အသည်းနဲ့ကြောက်ကပ်ကိုအန္တရာယ်ဖြစ်စေတဲ့အပြင်ကင်ဆာရောဂါကိုပါဖြစ်စေနိုင်တယ်လို့သတိပေးခဲ့ပါတယ်။အဲ့ဒီအချိန်ကစားတောက်ကုန်ပစ္စည်း105မျိုးကိုအန္တရာယ်ကြီးတဲ့ဓာတ်ရုပစ္စည်းတွေပါဝင်မှုနဲ့သတိပေးခဲ့တာပါ။လူကုန်အန္တရာယ်ပေးနိုင်တဲ့ဓာတ်ရုပစ္စည်းတွေအစားအစာတွေမှာသုံးရင်ထောင်ဒဏ်3နှစ်အထိအပြစ်ပေးနိုင်တဲ့ဥပဒေရှိပေမဲ့တေးသေးချာချာအရေးယူတော်မျိုးမရှိတဲ့အတွက်အခုထိဆက်ပြီးသုံးနေကြတာတွေ့ရပါတယ်။အထူးသဖြင့်အသားအချောက်တွေ၊ပင်လယ်ငါး၊ငါးအစိုး၊ငါးအချောက်၊ငရုတ်တိမှုန့်၊မြင့်တချို့ပဲမျိုးတွေနဲ့ဖျော်ရည်တွေမှာသာမကလူကြိုက်များလာတဲ့အချံတုပ်တွေမှာလည်းဒီဆိုးဆေးတွေကိုတွန်းတွန်းကြဲကြဲသုံးနေကြတာပါ။ဒါရီဟာတိတ်ကိုအန္တရာယ်များတယ်လို့ဓာတ်ရုပေရပညာရှင်ဒေါက်တာခင်မောင်ညိုကပြောပါတယ
်ဒီနိုက်ထရိုဂျင်ကွန်ပေါင်းတွေအားလုံးဟာကာစီနိုဂျနစ်တွေပဲလေအန္တရာယ်အများကြီးရှိတယ်ဒီကင်ဆာဖြစ်နိုင်တဲ့ဟာချက်ချင်းသူကဘာမှလည်းမဖြစ်ဘူးလေနိုက်ထရိုဂျင်ကွန်ပေါင်းဟာဒီအိုရမင်ဂျီတို့ဘာတို့ကလည်းလက်ဖက်ထဲမှာထည့်တာ2008ခုနှစ်လောက်ကတည်းကစပြီးတော့ပြဿနာတက်နေကြတယ်အခုလည်းလက်ဖက်တွေကပြန်ပြီးတော့အယောင်စိမ့်နေပါတယ်ဒါထပ်စစ်တဲ့လူရှိလားမရှိလားကျွန်တော်လည်းမသိဘူးဒါပေမဲ့လာရှိုးတို့ဒီရှမ်းပြည်တဝိုက်မှာတော့ခြီဆိုးဆေးပုံတွေကတော့အများအားအများကြီးရှိတယ်ဒီအိုရမင်ဂျီတို့ဘာတို့ကတော့ခြီဆိုးဆေးပုံတွေထဲမှာအများကြီးတွေ့ရတော့ပေါ့အဲဒါသူတို့အဝါရောင်ခြီဆိုးဆေးကအဲ့ဒီဟာပဲလေစိမ့်ဖတ်မှန်လေးပေါ့
သူတို့ကအယောင်လှအောင်အတွက်လက်ဖက်ထဲမှာထည့်တော့လူအတွက်ကအန်ဒီဘယ်တိုင်းဓာတ်တိပေးလဲဆင
်သူကချက်ချင်းတော့ဘာမှမဖြစ်ဘူးပေါ့ဒါပေမဲ့အန်ဒီအများကြီးရှိပါတယ်အန်ဒီအများကြီးရှိတယ်ဒီကင်ဆာဖြစ်နိုင်တဲ့ဟာချက်ချင်းသူကဘာမှလည်းမဖြစ်ဘူးလေတော့သူကမီလီဂရမ်အနည်းငယ်ပဲထည့်တော့ရုပ်တရက်ကနည်းနည်းပဲစားတဲ့လူအတွက်ကတော့ဘာမှတိတ်ပြီးတော့ထိရောက်မှာမဟုတ်ဘူးပေါ့ကျွန်တော်တို့ဒီမှာဆိုးဆေးတွေကတော့ငပုံနာတော့ကတော့တော့ဝင်လဲအကုန်လုံးကဆေးဆိုးရတာပဲလေအလုံးပဲမဆိုးတဲ့ဆိုင်မရှိတဲ့လောက်ပဲမဆိုးခင်ကတော့အဝါရောင်ဖြစ်ပြော်လေးပဲရှိဆိုးပြီးအမနာလှပါလာကျွန်တော်တို့လည်းမျက်စိနဲ့အစာစားနေကြတာ哦အဲ့တော့လှမဝယ်တာအကုန်လုံးက
ဟုတ်ကဲ့ဆရာဒီမြန်မာနိုင်ငံမှာပေါ့နော်ခလေးဟိုတော်တော်များများကြိုက်ကြတာအချင်တုပ်တွေပေါ့အချင်တုပ်တွေမှာကောအန်ဒီရရှိတာတွေပါပါလဲဆရာ
အဲလောလောဆယ်တော့ဆိုးဆေးတွေကတော့တို့သုံးတယ်နောက်တော့တို့ acid တွေလည်းတို့သုံးတယ်အရင်ခေတ်ကတော့ကျွန်တော်ဒီ sulfuric acid လည်းသုံးတယ်အဲ့ဒီ acid ဆို battery မှာသုံးတဲ့ acid တွေဆိုတော့ဘောဘောလောလောနဲ့ဝယ်လို့ရတယ်။ဒီ acid ကနက်နက်ပါပါပဲဆိုရင်တော့လည်းသူဘာမှအသိအများကြီးတော့မဖြစ်ဘူးပေါ့။ပိုက်ထဲမှာဒီ enzyme system တို့ဘာလို့နက်နက်ပါပျက်စီးတာလောက်ပဲရှိတာပေါ့။ gastric တွေဖြစ်တယ်။အခုတော်တော်များများစားလိုက်ရင်ပါဇက်မှနီးနေ၊ရှာမှနီးနေ။တော့ခရိုင်အောင်ဖြစ်သွားတဲ့ဆေးတွေလည်းရှိတယ်။အဲ့ဒီဆိုးဆေးတွေပါတဲ့ဟာတွေပေါ့။အကုန်လုံးအများစုကတော့ဒီဈေးဘောဘောလေးနဲ့ရောင်းတဲ့ဆိုးဆေးဆိုတော့အထူးသဖြင့်ဒီအချင်တုပ်တွေမှာပါတဲ့ဆိုးဆေးတွေကတော့အနည်းရောင်းလေးကဒီတက်ဆီဆိုးဆေးတွေပဲဖြစ်တယ်လေ
သူတို့ရဲ့ဟို chemicals ဘာတွေဖြစ်နိုင်လဲနည်းနည်းပြောပြပေးပါစေအန်တီဘလိုရှိလဲဆို
သူတို့ azodine တွေဝ azodine ဆိုတာ nitrogen နှလုံးဆင့်ထားတဲ့ကောင်လေ azodine ဒီကောင်တွေကကျွန်တော်တို့ကြောက်မီသွေးကနေထုတ်ပြီးတော့parking ကနေပြီးတော့ပထမဆုံးရှာတွေ့တဲ့ dye စီဖြစ်တယ်အဲ့ဒီ dye စီကရောင်မျိုးစုံသူတို့ထုတ်လို့ရတော့ဆေးတက်ဆီဆိုးဆေးတွေနည်းနည်းသုံးလာတယ်သုံးလာပြီမဲ့လူတွေကိုခုနလိုပဲကင်ဆာရောဂါပဲဖြစ်စေနိုင်တယ်ဆိုတော့အဲ့ဒီအစားတောက်မှမသုံးဖို့တားမြစ်ခဲ့တာနှစ်ပေါင်းတော်တော်ကြာပါပြီအဲ့ဒါတသက်ကြွက်ဒီပါညာစမ်းကြည့်တော့လေအကုန်လုံးကဒီအကျိတ်တွေအဖုတွေထွက်လာတာကိုတွေ့ရတယ်ဒါကြောင့်ဆက်ပြီးတော့မသုံးကြပါဘူးမပြီမှာတော့ဒီလိုမျိုးဈေးပေါ်ပေါ်ရတယ်ဈေးပေါ်ပေါ်နဲ့ရောင်းတဲ့ဟာတွေကြာတော့အယောင်လှအောင်ဆိုတော့သုံးကြတာရှိတယ်ကျွန်တော်မက်မန်းသီးတော့ပါလေဒီလိုပဲအယောင်ကညည်းနေအောင်ဆိုးရတဲ့ဟာတွေအများကြီးရှိပါတယ်သူ့နှကိုအယောင်ကအဝါယောင်လေးပါလှပါတယ်ဒါလည်းသူကအကျင့်ဖြစ်သွားတော့ကျွန်တော်တို့က mindset ဖြစ်သွားတော့ဒါ US ဆက်စားနေကြတာလေ
ဆိုးဆေးတွေနဲ့ရောင်းကောင်းအောင်ကြိုးစားကြတာတွေအပြင်မြန်မာနိုင်ငံသားတွေနှစ်သက်ကြတဲ့အကျော်မျိုးစုံကိုကျွတ်ရနေအောင်ပလတ်စတစ်ပစ္စည်းတွေတုံးတာမျိုးပါတွေ့နေရတာမို့ဒါရီရဲ့အန်ဒီအတိုင်းတာကရောဘယ်လိုရှိပါသလဲ
ဆိုစီထဲမှာပလတ်စတစ်အိတ်တွေထည့်ပြီးတော့ကျော်လိုက်တော့ပိုပြီးတော့ကျွတ်ရတယ်လို့ပြောတာပဲအခုတတိလည်းအဲ့ဒါကိုအေးအေးယူဖမ်းပြီးတော့လုတ်တဲ့ဟာတော့ကျွန်တော်တို့မတွေ့ရသေးဘူးဒါပေမဲ့ပလတ်စတစ်အိတ်ရှိမရှိကဒီဂျန်နစ်စစ်စီနီလန်းတွေလည်းဘယ်သူမှမသိကြဘူးပေါ့
ဒီအကျော်လေးချွတ်အောင်ရော့အောင်ဆိုပြီးတော့ plastic ထည့်တယ်ဘာအန်ဒီရရှိလဲအကျော
်စီထဲမှာကိုကျွန်တော်တို့က ပူလာတဲ့ခါကျရင် plastic 8ကိုကျွန်တော်ထည့်လိုက်ရင် plastic 8တွေကလည်းပျော်သွားတယ်ပျော်သွားတော့ plastic 8ပါတဲ့အတွက်စီရဲ့ melting point ဟာ boiling point ပေါ့လေမြင့်လာ boiling point မြင့်လာ temperature အမြင့်မြင့်မှာကျော်လိုက်ရင်တကယ်ကျွတ်ရွမှုကပုံများတယ်ရေချက်ချင်းထွက်သွားတော့ပေါ့တကယ်လို့ဒီ plastic 8ကအကျော်မှာကပ်မပါရင်တော့ဘာမှမဖြစ်ပေါ့ကပ်ပါလာရင်တော့ဒီ compound က chlorine ပါတဲ့ compound တွေလေအဲ့ဒီ compound တွေကလည်းတော်တော်လေးကိုဆိုးရတဲ့ carcinogenic တွေပဲအကလိုရီဖနိုင်ကလိုရိုက်တွေပါပါတော့သူထဲမှာလေအဲ့တော့သူလဲအန်ဒီရဲ့တော်တော်ရှိပါတယ်ဒိုက်အောက်ဆင်ပေါ့နော်ဒိုက်အောက်ဆင်ဖြစ်နိုင်တဲ့ကွန်ပေါင်းတွေပါဒါကိုတကယ်တကယ်တော့အကျော်ကျော့အောင်လုပ်ရင်အမှန်တန်ကောင်းတဲ့နီလန်းဆိုတော့ဘယ်သူကတွေ့ရလာတော့မသိဘူးကျွန်တော်တို့ဒါထက်လိုက်ရင် melting point နေသွားတယ် boiling point ကမြင့်လာတယ်အဲ့ကြောင့်ကျွန်တော်စူအောင်လို့အပူပေးတဲ့ခါမှာ boiling point အရန်မြင့်လာတဲ့အတွက်အကျော်တွေကပိုကျွတ်ရွာသွားတယ်အရသာရှိစားလို့ရတယ်အနည်းဆုံးတော့အကျော်ကျော်တဲ့လူနဲ့အနားမှာရှိတဲ့လူကဒီ dioxin ရဲ့ဓာတ်ကိုတော့သူကခံရမှာအသေးချပါလေ plastic 8ရဲ့အနားဒီ dioxin ကထွက်ကိုထွက်တာမထွက်ဘဲနဲ့မရှိ
ဘူးနော်စားစရာတွေကို plastic ထဲထည့်ပြီးတော့ microwave နဲ့နှွှေးတာတွေကိုဒီမှာတားမြစ်ထားပါတယ်ဒီ plastic ရဲ့ဟိုပေါ့နော်အန္တရာယ်ရှိတာလေးကိုနည်းနည်းဆရာပြောပြပေးပါဆရာ
ဟို plastic တွေကတော့ငကွာသူ့နဲ့သူတော့ဘာမှတော့မဖြစ်ဘူးပေါ့နော်သူကသူ leak ရောမဖြစ်ပါဘူးဒါပေမဲ့နေပူထဲမှာကြာကြာထားတဲ့ခါတို့နော်ဟို UV light နဲ့ဖြစ်တဲ့ခါတို့ခုနပြော microwave ဖြစ်ထဲ့တဲ့ခါဒီမှာသူကအဲ့ဒီ dioxin တွေထွက်လာတယ်မီးရှို့တဲ့ခါ dioxin တွေထွက်လာတယ် plastic 8ကိုဘလူးနီးနဲ့ဖြစ်အပူပေးလိုက်ရင်ဒါမှမဟုတ်ရင်ဟို microwave လို UV လို့မျိုးတစ်ခုခုတွေ့ရင်တော့သူကအများကြီး microwave ဟာတော့အပူပေးလိုက်လို့လေပူလာလို့သူကဖြစ်တယ် UV ကြတော့လေ direct reaction လေသူက catalytic reaction တွေဖြစ်နိုင်တယ်ကျွန်တော်တို့ဒီplastic နဲ့လှုပ်ထားတဲ့ရေတန့်ဘူးတွေပါညာဆိုလဲကျွန်တော်တို့ပုံမှန်ပြနေရောင်ထဲမှာထားကြတာလေအဲ့ဒါကိုတောက်ကြတာပဲနေရောင်ထဲမှာထားပြီးတော့ရှည်တာကိုသုံးဆွဲရင်ဒိုင်အောက်ဆင်ကတဖြည်းဖြည်းနဲ့ထွက်လာတာဟောအဲ့ဒါကြီးပြဿနာရှိနေတာ
plastic ကိုနေရာတကာမှာအလွယ်သုံးနေကြသူတွေအတွက်ဒိုင်အောက်ဆင်လို့ခေါ်တဲ့ကင်ဆာဖြစ်စေတဲ့ carcinogenic အဆိပ်တောင်ဖြစ်နိုင်တာကိုသတိရှိကြဖို့နဲ့အလွယ်တကူဝယ်လို့ရတဲ့ဆိုးစီတွေကိုအစားအသောက်တွေမှာမသုံးကြဘူးသတိပေးရင်ဒီသတင်းပတ်အတွက်သိပ္ပံတဲ့ဤပညာကဏ္ဍကိုဒီမှာပဲညှနာလိုက်ပါစေ။နောက်တစ်ပတ်မှပြန်ပြီးဆုံးကြပါဦး။